ရုရှားနိုင်ငံရဲ့ကောင်းဆောင်အဖြစ်25နှစ်နေပါဦးဆောင်လာတဲ့ရုရှားသမ္မတဗလာဒီမီယာပူတင်ဟာနောက်ထပ်6နှစ်သားသမ္မတတက်တဲ့အတွက်အင်္ဂါနေ့မှာကြံသစ္စာကျင်းဆိုတော့မှာပါ1999ခုနှစ်ကယာယီသမ္မတအဖြစ်တာဝန်ယူခဲ့တဲ့အချိန်ကစပြီးတော့ရုရှားနိုင်ငံရဲ့မှာအာဏာကိုကျင့်လက်စွာဆုပ်ကိုင်လာတဲ့သမ္မတပူတင်ဟာအတိုက်အခံနိုင်ငံရေးသမားတွေကိုနှိမ်နှင်းပြီးတော့တီချာလွတ်လပ်တဲ့သတင်းထောက်တွေကိုနိုင်ငံတွေမနှိမ်နိုင်အောင်ဆောင်ရွက်ခဲ့ပါတယ်ယူကရိန်းကိုကျူးကျော်တိုက်ခိုက်ရင်နိုင်ငံတကာရဲ့ PR တွေနိုင်ငံစီးပွားရေးကိုအကြီးအကျယ်ထိခိုက်နိုင်တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေဒါမှမဟုတ်ရုရှားတပ်သားအတော်များများတို့ရဲ့အသက်တွေပါဆုံးရှုံးနိုင်တယ်ဆိုတဲ့ခံမှတ်ချက်တွေရှိနေခဲ့ပေမဲ့လို့သမ္မတပူတင်ရဲ့ဩဇာလွှမ်းမိုးမှုကကြီးမားလာတဲ့အတွက်အခြားအရာရှိတွေကအထူးအတိုင်းလက်ပိုက်ကြီးနေခဲ့ရတာပါအဲ့ဒီလိုဩဇာညောင်းနေရင်နောက်သမ္မတတက်တမ်းမှာပြည်ရင်းပြည်ပအရေးနဲ့ပတ်သက်လို့သူပါတွေဆက်လုပ်မလဲဆိုတာအတော်စိုးရင်ကြာကောင်းတယ်လို့လဲ Writers သတင်းမှာရေးသားထားပါတယ်ပြီးခဲ့တဲ့နှစ်သုံးကလည်းလိန်သူဆုံးမဲ့သူ LGBTQ+ လူမှုအတိုင်းဝိုင်းရဲ့လှုပ်ရှားမှုတွေကိုရုရှားမှာပြည်ပတားမြင်ခဲ့ပါတယ်အနောက်တိုင်းရဲ့လွှမ်းမှုနဲ့ရင်ဆိုင်နေရတဲ့ရုရှားနိုင်ငံမှာလိန်သူဆုံးမဲ့တာဟာရုရှား Orthodox Christian ဘုရားကျောင်းကအတိမတ်ပြုတဲ့ရိုးရာစံတန်ဖိုးတွေနဲ့ဆန့်ကျင်တဲ့လုပ်ရပ်တွေဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်ရုရှားသယုံတွေတရားရှာတရားယုံတွေကလည်းလိန်အင်ကာပြောင်းလဲမှုကိုတားမြစ်ပိတ်ပင်ထားပါတယ်